ကျန်တော့ဝင်းမင်မှာကိုဗစ်ရောဂါကိုရှေ့တန်းကကာကွယ်ထိန်းချုပ်နေရတဲ့မြန်မာကျန်းမာရေးဝန်ထမ်းအခြေအနေကိုအဓိကကန့်တွယ်နေရတဲ့ရန်ကုန်ဆေးရုံကြီးအခြေပြုပထမဆုံးစစ်တမ်းကောက်ယူရာမှာအများစု90ရာခိုင်နှုန်းကျော်ကပင်ပန်းလွန်းနေပေမဲ့ဒီအများစု85ရာခိုင်နှုန်းကျော်ကတာဝန်သိစိတ်နဲ့ဆက်ကြိုးစားလုပ်သွားမယ်လို့ဆိုပါတယ်။ပြည်သူတွေအနေနဲ့ဒီကိုဗစ်ကာကွယ်စည်းကမ်းလိုက်နာမှုအားနည်းနေတဲ့ပေါ်ဒီအများစုကအားမရကြပဲအခုတည်းပိုလိုက်နာစေခြင်းနဲ့လို့လည်းတွေ့ရှိထားတဲ့ဒီစစ်တမ်းကောက်ယူရာမှာဥဆောင်သူရန်ကုန်ဆေးရုံကြီးရေးပေါ်ထဏာမှုဒေါက်တာမမော်ဦးကိုမေးရမှာအခုလိုစရှင်းပြပါတယ်
။ရန်ကုန်ဆေးရုံကြီးမှာလုံးလုံးနေတဲ့ဆရာဝန်သူနာပြုအပါအဝင်ကျန်းမာရေးဝန်ထမ်းပေါင်း200ကိုစစ်တမ်းကောက်ကြည့်တဲ့အခါမှာ180ကပြန်ပေးတဲ့အခြေလေးတွေရှိတယ်။အဲ့ဒီအရာတွေကိုကြည့်ခြင်းအပြင်သူတို့စေပိုင်ဆိုင်ရာယူပိုင်ဆိုင်ရာအပီးပီးမှုတွေများပြီးတော့မိသားစုနဲ့လည်းမတွေ့ရသူတို့ကိုယ်တိုင်နဲ့ကူဆက်ခံရမယ်ရန်ကုန်ချင်းကြီးဆိုရင်ကူဆက်ကြရတဲ့လူပေါင်း250ကျော်ဒီလိုအခြေအနေမျိုးတွေဖြစ်လာတဲ့အခါမှာဆက်မလုပ်နိုင်တော့အောင်ဝင်ပြီးနေသလားမိဖို့3900ခိုင်နှုန်းကတော့ဆက်မလုပ်နိုင်တော့အောင်ပြင်မှန်းပါတယ်လို့ဒီဇင်ဘာလအစပိုင်းမှာတော့ပြောခဲ့ပါတယ်သူကမနေရတဲ့ခိုင်နှုန်းမဟုတ်ပါဘူးဘုရားလည်းပဲကျွန်တော်တို့အဝေါ်ဖို့ကောင်းတဲ့အချက်တစ်ချက်ကဒီလိုသာဆက်လုပ်နေရရင်အလုပ်ထွက်ဖို့ဉာဏ်စိတ်ကူးရှိသလားတို့မဟုတ်အလုပ်ကိုဆက်လုပ်ဖို့တော့အားတင်းပြီးတော့လုပ်မလားဆိုတဲ့အခါကျတော့85ရာခိုင်နှုန်းကျော်ဆက်လုပ်ပါမယ်အရန်တော့ပြင်ပန်းနေပါပြီဆိုပြီးဖြည့်တယ်ဘာဖြည့်လို့လဲဆိုနေတဲ့အခါမှာသူတို့ရဲ့တာဝန်ဖြစ်တယ်သူတို့ဆက်ပြီးတော့လုပ်အောင်မယ်ဆိုတဲ့အတွက်ကြောင့်စူးစမ်းပြီးတော့လုပ်ကြည့်ဖို့အခြေအနေရှိတယ
်ဟုတ်ကဲ့ဆရာကြီးနောက်ထပ်ရောဒီထူးခြားတဲ့တွေ့ရှိမှုတွေရှိခဲ့သေးလား
နောက်တစ်ခုကျတော့ပထမပိုင်းကိစ္စရန်ကိုများနေတဲ့အခြေအနေကဆိုရင်ပြင်ပမှာပြည်သူလူထုကလိုက်နာမှုမရှိဘူးဆေးရုံတွေကနေခါးဆီးခံနေရတယ်ဆိုတဲ့အမြင်တွေရောက်လာအခုဘက်ကတော့နည်းနည်းတော့ကျလာတယ်သို့တော်လည်းပဲဒီလိုလိုက်နာမှုတွေပြန်ပြီးတော့ဆိုင်နေလုပ်ငန်းတွေဆေးရုံတွေပြန်ဖွင့်တဲ့အခါမျိုးမှာစိုးရိမ်နေပဲဖြစ်တယ်ဆိုတာလည်းဒီအဖြေမှာတွေ့လာရတာပေါ့နော်အခုလောလောဆယ်မြန်မာနိုင်ငံမှာလက်ရှိဖြစ်ပေါ်နေတဲ့ကိုဗစ်ကူးစက်မှုအခြေအနေဟာသိနိုင်မယ်လို့ထင်သလားဆိုတဲ့မျိုး90ရာခိုင်နှုန်းကသိမနိုင်သိမရဖြစ်လာလေအောင်မယ်လို့ထင်နေတယ်ဘာကြောင့်လဲဆိုတော့ဒီလူတို့ရဲ့ကိုဗစ်ကာကိုယ်ရေးနည်းလမ်းတွေကိုလိုက်နာမှုရှိသလားဆိုတဲ့မျိုး85ရာခိုင်နှုန်းကလုံလောက်တဲ့လိုက်နာမှုတွေမရှိဘူးလို့ထင်နေလိုက်ရန်ကုန်တိုင်းမှာကူးစက်မှုတွေဟာတခြားတိုင်းတွေဒီနယ်တွေထက်ပိုပြီးတော့များနေရင်အကြောင်းအရာဘာကြောင့်လဲလို့မေးတဲ့အခါမှာလေ98ရာခိုင်နှုန်းကကိုဗစ်ကာကွယ်ရေးနည်းလမ်းတွေကိုလိုက်နာမှုအားနည်းလို့လို့ဖြေပေးကြတယ်။နောက်တော့ပြည်သူလူထုကဒီလိုလိုက်နာမှုရှိတာကိုကျေနပ်မှုရှိမရှိဆိုတဲ့ကိစ္စကို96ရာခိုင်နှုန်းကကျေနပ်မှုမရှိတာကိုတွေ့ရတာပေါ့နော်။ဒါကြောင့်မလို့ကိုဗစ်ကူးစက်မှုကာကွယ်ရေးအခြေခံတွေကိုလိုက်နာပေးကြဖို့ဆောင်ဆောင်မရပါကအရန်ကိုလိုချင်နေတယ်ဆိုတဲ့အခြေအနေမျိုးတွေ့ရတာပေါ့နော
်ဟုတ်ကဲ့ဆရာနောက်ထပ်ရောဒီအရေးကြီးတဲ့တွေ့ရှိမှု
သူတို့ဘယ်လောက်အထိအချိန်ကြာကြာလုပ်ခဲ့ရပြီလဲလို့ဆိုတဲ့အခါကျတော့မတ်စတာတွေကစားခဲ့တဲ့ကျမရေးဝန်ထမ်းတွေမှာ90ရာခိုင်နှုန်းကအခုအချိန်အထိ10လတိတိကိုယ်ရင်ကိုယ်မပြန်ခဲ့တဲ့လူတွေဆောင်နေမှာနေပြီးတော့လုပ်ခဲ့ရတာသူတို့အလုပ်တွေဘယ်လောက်ဝင်ပြီးနေလဲဆိုတာကိုကြည့်မယ်ဆိုရင်လည်းဖြူတီကျင်းကတပတ်ကို90ဇက်တိုက်လိုရတဲ့လူတွေဖြစ်တယ် PPE တွေနဲ့အလုံးပေါင်း84ရာခိုင်နှုန်းက average ပြောမယ်ဆိုရင်ဒီနေ့မျိုး PPE ဝေးရတဲ့အချိန်က4နာရီကနေ9နာရီထိကြာ PPE နဲ့အလုပ်လုပ်ဖို့ဆိုတာတော်တော်ပြင်ပန်းတဲ့ကိစ္စပါ။ဇာတိကလည်းပမာပြပူတဲ့အခြေအနေမျိုးရှိတယ်
။ဟုတ်ကဲ့ဆရာကြီးတခြားစိုးရိမ်မှုတွေ
COVID ကူးစက်ရေးဆောင်ရွက်နေရတာအချိန်တပြေနဲ့လုပ်လို့ရသလားဆိုပြီးတော့မေးဖို့တော့90ရာခိုင်နှုန်းကတော့ဘလို့တဲ့ဒီသူတို့ချိန်မိတ်ပြီးတော့လုပ်ပေးနေတယ်ဆိုတဲ့အခြေအနေကိုဖြေတာဒါကတော့ပရိုလေးကိုစေတနာနဲ့အသုံးခွန်ဆိုင်လုပ်နေတယ်လို့သူတို့ကပြောတယ်။ဒါပေမဲ့အရန်ကိုပြင်ပန်းနေသလားဒီကို92ရာခိုင်နှုန်းကစိတ်ပိုင်းဆိုင်ရာကိုရုပ်ပိုင်းဆိုင်ရာကိုအလွန်ပင်ပန်းနေပါတယ်ပြောရပြန်။အဲ့ကျတော့ဂျူတီကျိန်နေရာရောများနေသလားဆိုတော့90ရာခိုင်နှုန်းကများလုံးနေပါပြီ။သူတို့ရဲ့ကိုယ်ပိုင်အခြေအနေအားလုံးကိုပြည့်ပြီးတော့ပေးထားပါတယ်လို့ပြောတဲ့အခြေအနေမှာရှိ
တယ်။ဟုတ်ကဲ့ကျေးဇူးများကြီးတင်ပါတယ်ဆရာကျွန်တော်ဝင်မှာ